လားတူပဲမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေဟာတတိနဲ့စောင့်ကြည့်ရမယ့်အဆင့်မှာရှိနေဆဲဖြစ်တယ်လို့ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ထုတ်ပြန်တဲ့ Fund for Peace အဖွဲ့ရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံအတွင်းမှာကဏ္ဍတချို့မှာတိုးတက်မှုရှိပေမဲ့တခြားကဏ္ဍတွေမှာဆက်ပြီးတော့ကျဆင်းနေဆဲဖြစ်တယ်လို့အဲ့ဒီစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်တရင်အပြည့်စုံကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေကိုပြတဲ့ Fragile States Index အညွှန်းကိန်းကို American ပြည်ထောင်စု Washington DC အခြေစိုက် Fund for Peace အဖွဲ့ကဇွန်လ25ရက်နေ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီအဖွဲ့ကနိုင်ငံပေါင်း198နိုင်ငံအတွက်စစ်တမ်းကောက်ယူခဲ့တာဖြစ်ပြီး2015ခုနှစ်ကမြန်မာနိုင်ငံရဲ့တည်ငြိမ်မှုအဆင့်28ရှိခဲ့ပေမဲ့အခု2016ခုနှစ်မှာတော့အဆင့်26ကိုကျသွားပြီးစောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာပါဝင်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအောင်မြင်မြင်ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲကြောင့်နိုင်ငံရဲ့တရားဝင်ယက်တည်မှုလို့ခေါ်တဲ့အညွှန်းငိမ်းမှာတိုးတက်လာခဲ့ပေမဲ့နိုင်ငံအနှံ့ရေကြီးရေပြန့်မှုတွေကြုံတွေ့ခဲ့ပြီးလူသေဆုံးမှုများပြားခဲ့တာနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်မှုရှိခဲ့တာတွေကြောင့်လူဦးရေရဲ့ဖိအားပေးခံရမှုလို့ခေါ်တဲ့အညွှန်းငိမ်းမှာကျဆင်းခဲ့ပြီးဒါတွေဟာ2016ခုနှစ်အတွက်အဆင့်တစ်မှတ်ချက်ကျဆင်းခဲ့တဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Fund for Peace အဖွဲ့ကညွှန်ကြားရေးမှူး Nate Hagen ကပြောပြပါတယ်
Looking at Myanmar's scores for this year, you can see that some of the scores worsened.
2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့အညွှန်းကိန်းတွေကိုကြည့်မယ်ဆိုရင်နိုင်ငံအနှံ့ဖြစ်ပွားနေတဲ့ရေကြီးရေရှမ်းမှုတွေကြောင့်လူဦးရေရဲ့ဖိအားပေးခံရမှုကိုပြတဲ့အညွှန်းကိန်းအရအခြေအနေပိုဆိုးလာပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဆက်ပြီးတော့ရှိနေတဲ့ဘာသာရေးအရကွဲပြားမှုတွေကိုတီးမခံနိုင်မှုတွေကြောင့်လူလူရဲ့စုစည်းညီညွတ်မှုကိုပြတဲ့အညွှန်းကိန်းမှာလည်းပိုဆိုးလာပါတယ်။ဒါ့အပြင်နိုင်ငံအတွင်းကပြည်သူတွေထွက်ခွာမှုနဲ့အုံနောက်ယိုစေးမှုအခြေအနေကိုပြတဲ့အညွှန်းကိန်းကလည်းပိုဆိုးလာပါတယ်။ဒါတွေအားလုံးကတနင်္ဂနွေလုံးအတိုင်းတာနဲ့တည်ငြိမ်မှုအဆင့်ကျသွားတဲ့အကြောင်းရင်းဖြစ်ပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်များစွာအတွင်းပထမဦးဆုံးလွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တာကြောင့်အစိုးရရဲ့တည်ဝင်ဖြစ်မှုကိုပြတဲ့အညွှန်းကိန်းမှာတိုးတက်လာပါတယ်။
2016ခုနှစ်အတွက် Fragile State Index အညွှန်းကိန်းအရကမ္ဘာနိုင်ငံ198နိုင်ငံထဲမှာတည်ငြိမ်မှုအနည်းဆုံးဆိုမာလီယာနိုင်ငံကအဆင့်10ဖြစ်ပြီးတည်ငြိမ်မှုအရှိဆုံးဖင်လန်နိုင်ငံကအဆင့်198ဖြစ်ပါတယ်။မြန်မာနိုင်ငံဟာတည်ငြိမ်မှုအဆင့်သတ်မှတ်ချက်အရဒေသတွင်းနိုင်ငံတွေထဲမှာအနည်းဆုံးဖြစ်နေပေမဲ့နိုင်ငံတစ်နိုင်ငံရဲ့တည်ငြိမ်မှုဆိုတာဟာရှုပ်ထွေးပြီးနက်နဲတဲ့ကိစ္စဖြစ်လို့တစ်နိုင်ငံနဲ့တစ်နိုင်ငံကိုတည်ငြိမ်မှုအဆင့်အရနိုင်ရှင်ကြည်ယုံတဲ့အခြေအနေမှန်ကိုမသိနိုင်တဲ့အကြောင်း Nate Hagen ကပြောပါတယ်
။ It's much more meaningful actually to look at individual indicator scores over time
with နိုင်ငံတနိုင်ငံထဲမှာပဲဒီနိုင်ငံရဲ့မတူညီတဲ့အညွှန်းကိန်းတွေအချိန်ကာလတစ်ခုအတွင်းဘလောက်ပြောင်းလဲလာတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ပိုးပြီးတော့အဓိပ္ပာယ်ရှိပါလိမ့်မယ်။ဘာကြောင့်လဲဆိုတော့နိုင်ငံတနိုင်ငံမှာရှိတဲ့အခြေအနေနဲ့လိုအပ်ချက်တွေကတနိုင်ငံနဲ့တနိုင်ငံမတူကြပါဘူး။ဒါကြောင့်မို့အညွှန်းကိန်းတစ်ခုကနိုင်ငံတနိုင်ငံရဲ့တည်ငြိမ်မှုအတွက်အရန်အရေးကြီးပေမဲ့တခြားနိုင်ငံတနိုင်ငံအတွက်တော့ရေးကြီးချင်မှကြီးပါမယ်။ဒါကြောင့်မို့နိုင်ငံတနိုင်ငံနဲ့တနိုင်ငံကိုအဆင့်နဲ့နှိုင်းယှဉ်ပြီးတော့သုံးသပ်တာမျိုးကျွန်တော်တို့အားမပေးပါဘူး။ဒေသတစ်ခုမှာဘယ်နိုင်ငံကအတည်ငြိမ်ဆုံးဖြစ်ပြီးဘယ်နိုင်ငံကတည်ငြိမ်မှုအနည်းဆုံးဖြစ်တယ်ဆိုတာမျိုးသုံးသပ်တာမျိုးတဲ့တနိုင်ငံချင်းစီရဲ့အညွှန်းကိန်းတွေကိုနည်းနည်းကြည့်စေချင်ပါတယ်။တနိုင်ငံချင်းစီမှာဘာတွေတိုးတက်မှုရှိခဲ့တယ်လဲဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာမျိုးကိုကြည့်ပြီးသုံးတပ်မှသာစင်ဆက်မပြတ်အကျိုးဖြစ်ထွန်းတဲ့တည်ငြိမ်မှုမျိုးဖြစ်လာဖို့အဖြေရှာနိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့အတွက်သဘာဝဘေးအန္တရာယ်ကြားရောက်တဲ့ဒေသတွေပြန်လည်ထူထောင်မှုအနာဂတ်မှာကြားရောက်လာနိုင်တဲ့အရေးပေါ်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်မှုဘာသာရေးနဲ့လူမျိုးရေးကွဲပြားမှုတွေပေါ်တီးခတ်နိုင်စွာတိုးတက်လာဖို့ကာလရှည်ကြတဲ့ငြိမ်းချမ်းရဖို့နဲ့ပြည်သူကိုကိုစားပြုတဲ့အစိုးရတင်မြောက်နိုင်ခဲ့တာလိုမျိုးရရှိပြီးသားအောင်မြင်မှုတွေကိုဆက်ထိန်းထားနိုင်မှုစတာတွေလိုအပ်တယ်လို့ Fund for Peace အဖွဲ့ကသုံးသပ်ထားပါတယ်